မြန်မာနိုင်ငံအနှံ့အကျဉ်းထောင်တွေကအကျဉ်းသား3000ကျော်ကိုတမရအမိန့်နဲ့လူငိမ့်ချမ်းသာခွင့်ပြုလိုက်ပါတယ်။လွတ်လာသူတွေထဲမှာအရင်တုန်းကဖမ်းဆီးထောက်ချခံထားရတဲ့မြန်မာစစ်ဖက်ထောက်လန်းရေးအရာရှိဟောင်းတွေနဲ့နိုင်ငံရေးအကျဉ်းသားတချို့ပါတယ်လို့ဆိုပေမဲ့အခုအချိန်ထိရရှိထားတဲ့စီရင်ထဲမှာတော့လွတ်မဲ့ထဲမှာနိုင်ငံရေးအကျဉ်းသားတဦးပဲရှိသေးတယ်လို့သိရပါတယ်။စုံစမ်းမြင့်မြတ်ထားတဲ့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင်။
ကျင်းအောင်တီးတီးမှာပြည်တံကြခံနေရတဲ့အကျဉ်းသား3083ကိုဝဲစီမွန်ချေကန်ဥပဒေပုံမှန်204ပုံမှန်ခွဲကကြီးနဲ့အညီဒီကနေ့အော်တိုဘာလ9ရက်နေ့မှာလွှတ်ပေးခဲ့တာပါအခုလို့လွှတ်ပေးတဲ့အကျဉ်းသားတွေထဲမှာမြန်မာနိုင်ငံသား3015ဦးနဲ့နိုင်ငံသား58ဦးပါဝင်တယ်လို့တမရရဲ့ပြောခွင့်ရှိသူဦးရထွက်က VOA မြန်မာပိုင်းကိုအတည်ပြုပြောဆိုပါတယ
်အော်ဒီနေ့မှာတော့ဗျာတမရကြီးကဒီနိုင်ငံတော်စီနေအေဂျင်စီနဲ့တိုင်းသားစီတုံးကြီးညို့ရေးကိုချိတ်ချုပ်ပြီးတော့နောက်တစ်ခါတော့လူသားချင်းစာနာထောက်ထားမှုကိုလေးထားတဲ့အနေနဲ့ရောကျွန်တော်ကျင်းသာ3083ကိုကျွန်တော်ပြည်တံကနေလူငင်းဝင်ပြီးခဲ့ပါတယ်အဲ့တော့ကျွန်တော်ဒီမှာရတဲ့သတင်းရတော့အဲ့ဒါမှမြန်မာနိုင်ငံသား3015ဦးနဲ့နိုင်ငံသား58ဦးပါလို့သိရပါတယ်ခင်ဗ
ျတပတ်မှာတော့အခုလွတ်ပေးလိုက်တဲ့နေရာမှာနောက်ဆုံးတည်ပြုလို့ရတဲ့သတင်းတွေအရနိုင်ငံကျင်းသားတဦးနဲ့စစ်ထောက်လန်းရေးနဲ့ပတ်သက်ပြီးတော့အချင်းချခံနေရသူတွေပါရှိတယ်လို့ AABB ကကိုဘိုကြီးကပြောပါတယ်ဒါပေမဲ့ဆင်းမှာပါရှိတယ်လို့ပြောတဲ့နိုင်ငံရေးအကျဉ်းသားတဦးဖြစ်တဲ့ကိုမာလာဟာမြကြီးနာအကျဉ်းထောင်ရဲ့ထောင်ပြင်ဘက်ကိုတော့မရောက်သေးဘူးလို့ကိုဘိုကြီးကဆက်ပြောပါတယ်
။ဟိုကျွန်တော်တို့သိထားသလောက်ကအခုဒီကနေ့3083ဦးလို့တဲ့အဲဒီမှာ6လရင်း6ရောက်ပါတယ်။စစ်သားဟောင်း1ရောက်ပါတယ်။အသက်ရွယ်ကြီးရင်းတဲ့သူက15ဦးပါတယ်။နောက်နေသားတစ်နှစ်နဲ့အထက်လက်ကျန်6လပဲရှိတဲ့သူက2989ဦးပါတယ်။နောက်တိုင်းရင်းသားတွေကမြကျင်းသားထောင်ကမာလာဆိုတော့ပါတယ်သူကတော့ကျွန်တော်နိုင်ငံရေးချင်းသက်ပြတ်တမတာတဲ့သူဖြစ်တယ်ဆိုတော့အခုချိန်ကြီးတော့သူကထောင်အပြင်ကိုမရောက်သေးဘူးဆိုတော့လွတ်မယ်လို့တော့ကျွန်တော်တို့အဲ့ဒီကိုသိထားတယ
် ABB ပါဝင်မြန်မာနိုင်ငံအတွင်းမှာရှိတဲ့နိုင်ငံချင်းသားအရေးကူညီဆောင်ရွက်ပေးနေသူတွေရဲ့စီးရင်အရတော့မြန်မာနိုင်ငံမှာနိုင်ငံရေးချင်းသား80နီးပါးကျန်ရှိသေးတယ်လို့ဆိုပါတယ်အခုလိုကျန်ရှိနေသေးတဲ့သူတွေကိုတမရရုံးဝန်ကြီးဦးစိုးသိန်းဦးဆောင်တဲ့နိုင်ငံရေးချင်းသားစီစစ်ရွေးချယ်ရေးကော်မတီကိုတင်ပြထားတယ်လို့လည်းကိုဘိုကြီးကပြောပါတယ
်80ကျော်ကျန်နေပါသေးတယ်ဟိုကျွန်တော်တို့ဒီနဲ့နိုင်စစ်ကုမ္ပဏီကိုလည်းတင်သားပြီးသားဖြစ်ပါတယ်ဟိုကျွန်တော်တို့ website တွေမှာလည်းထုတ်ပြန်ကြေညာထားပြီးသားဖြစ်ပါတယ်ကျွန်တော်တို့သတ်မှတ်ထားတဲ့နိုင်ငံရေးကျင်းသား80ကျော်ကျန်နေပါသေးတယ
်တမန်ဦးသိန်းစိန်ကတော့သူ့ရဲ့တမန်လေးနှစ်တန်းအတွင်းမှာအကျဉ်းသားတွေကိုလူချင်းချင်းသာငွေအချိန်မောင်းများစွာပေးခဲ့တာပါစေဆွေးရလက်ထက်ကနိုင်ငံရေးလှုပ်လို့အချင်းကြခံနေရတဲ့သူတွေကိုအခုလိုလူချင်းချင်းသာငွေပေးတဲ့ထဲမှာတွဲတွဲပြီးတော့လှုပ်ပေးလေလည်းရှိပါတယ်ဒါပေမဲ့တစ်ဖက်မှာတော့လက်ရှိအစိုးရလက်ထက်မှာတက်ကြွလှုပ်ရှားသူနဲ့နိုင်ငံရေးသမား100နီးပါးလောက်ဟာနိုင်ငံရေးမှုတွေနဲ့လက်ရှိအချိန်မှာတရားရင်ဆိုင်နေရတယ်လို့လည်းနိုင်ငံရေးအကျဉ်းသားအရေးကူညီဆောင်ရွက်ပေးသူတွေကပြောဆိုပါတယ်ခင်ဗျ